Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ခုနှစ်ဖေဖော်ဝါရီလ20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လံမီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Bambi News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆင်းမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြီးသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ Nevada ပြည်နယ်စကားဆက်တူဘက်မှာကိုယ်စားလောင်း6ယောက်ပါဝင်ပြောဆိုပါတယ် COVID-19 ရောဂါကြောင့်ဒီနိုင်ငံမှာသေဆုံးသူ2100ကျော်ကူးစက်သူ8400ကျော်သွားပါပြီကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့နေတာကိုတင်းကျပ်ကြဲထန်တာဖို့ဗိုင်းရပ်စ်ရဲ့ရေဒီယိုအာဆီယံရေးပေါ်အစည်းအဝေးမှာတရုတ်ဝန်ကြီးကတိုက်တွန်းသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့တက်တွင်းမဲယုံတွေကိုပြင်ပမှာထားရေးလွှတ်တော်ကမဲခွဲတီးပြူတာကိုတမ်ဘရော့ဘက်ကပြင်ထန်ကန့်ကွက်ခဲ့တာဘာကြောင့်လဲဆိုတာနဲ့အတူရန်ကျဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ရဲ့ဗန္ဒာရေးမှုကိုလက်နက်ကင်တစုဖမ်းသွားတာ10ရက်ကျော်တဲ့အထိဘယ်အဖွဲ့ရဲ့လက်ချက်မှန်မသိရသေးတာနဲ့ပတ်သက်လို့တော့
ပါတီကတော့လုံးောက်နိုင်တာမရှိပါဘူးခင်ဗျာကျွန်တော်တို့ကတော့သူကလုံးဝပါရင်နောက်ပြီးတော့ငင်းငယ်စွန့်ပွဲမှာဒီ
အဖွဲ့ချုပ်ပါတီပြောခွင့်ရရဲ့ကြော်ကြားချက်နဲ့တူနားဆင်ရမှာပါထိုင်းနိုင်ငံအတွင်းကြက်သားစေရုံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား30လောက်ကနှစ်လစာမရလို့သက်ဆိုင်ရာရုံမှာသွားရောက်အကူအညီတောင်းခံတာနဲ့အတူဘီလီယနာတထေးကြီးပထမဆုံးပါဝင်လာတဲ့အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးကောက်ပွဲရှင်ပြိုင်မှုတွေအကြောင်းနားဆင်ကြပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်
2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အရှင်ပြိုင်မဲဆွယ်နေသူတွေရဲ့ဗိုလ်သူနေညနေဗာဒါပြည်နယ်စကားစစ်တိုးပွဲမှာကိုယ်စားလောင်း6ဦးကြားတယောက်ပေါ်တယောက်အခြေချင်းဦးထိုးနှက်ဝေဖန်ကြပါတယ်။အဲဒီထဲမှာနယူးယောက်မြို့တော်ဝန်ဟောင်းမိုက်ဘလူးဘတ်ကိုဂျန်နဲ့သမ္မတကိုယ်စားလောင်းတွေအဓိကဝေဖန်ထိုးနှက်ကြပါတယ်။အခုစကားစစ်တိုးပွဲဟာမစ္စတာဘလူးဘတ်ပထမဆုံးပါဝင်တဲ့စကားစစ်တိုးပွဲလည်းဖြစ်ပါတယ်။ဘွာဘောကအချမ်းသာဆုံးလူပုဂ္ဂိုလ်တွေရဲ့နံပါတ်7အဆင့်မှာရှိတဲ့မြို့တော်ဝန်ဟောင်းဘလူးဘတ်ကမဲဆွယ်စည်းရုံးရဲ့အတွက်သူ့ကိုယ်ပိုင်ကိုယ်တည်းကနေရန်ကုန်ငွေဒေါ်လာ300,000နီးပါးသုံးစွဲထားပြီးတော့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်အောင်ငွေနဲ့ဝယ်ယူနေတယ်လို့အထက်လူတော်မှတ်ပြီးကြားတဲ့ဘာနီဆန်ဒါစ်နဲ့အီမီကလိုဘူရှာတို့ကဝေဖန်ထိုးနှက်ကြပါတယ်။မစ္စတာဘလူးဘတ်ကသူဟာသမ္မတထရမ့်လို့အမွေရလို့ချမ်းသာလာတာမဟုတ်ဘဲကိုယ်တိုင်စီးပွားရေးလို့ချမ်းသာလာတာဖြစ်ပြီးတော့တိုင်းပြည်မှာသမ္မတဖြစ်ခဲ့ဘူးသူတွေလည်းအဆိုးဆုံးသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကိုဖြုတ်ချဖို့အခုဒီငွေတွေကိုတုံးနေတာလို့ပြန်ချေပါပါတယ်။လက်ရှိမှာထောက်ခံမှုအများဆုံးရတဲ့အထက်လူတော်မှတ်ဘာနီဆန်ဒါစ်ကသူသာလျှင်သမ္မတထရမ့်ကိုအနိုင်ယူနိုင်မဲ့သူဖြစ်တယ်လို့ပြောတာကိုလည်းမစ္စတာဘလူးဘတ်ကချက်ချင်းတုံ့ပြန်ပြီးမစ္စတာဆန်ဒါစ်ဟာသမ္မတထရမ့်ကိုအနိုင်ရမယ့်အခွင့်အလမ်းလုံးဝမရှိဘူးလို့ပြောပါတယ်။ဒီမိုကရက်တစ်ပါတီပြင်ကော့ကတ်စ်နဲ့ပရိုင်မီအကြိုရွေးကောက်ပွဲတွေလုပ်ပြီးပါတီကိုယ်စားပြုသမ္မတလောင်းကိုရွေးချယ်နေတာမှာပထမဆုံးကအိုင်အိုဝါကော့ကတ်စ်အရင်နောက်နယူးဟမ်ရှယ်ပရိုင်မီအကြိုရွေးကောက်ပွဲတွေပြီးသွားပြီဖြစ်ပြီးနေဗာဒါကော့ကတ်စ်ကိုဖေဖော်ဝါရီလ22ရက်စနေနေ့မှာလုပ်ဖို့ရှိပါတယ်။အဲဒီနောက်တစ်ပတ်အကြာဖေဖော်ဝါရီလ29ရက်နေ့မှာတောင်ကာရိုလိုင်းနားပြည်နယ်ပရိုင်မီရွေးကောက်ပွဲလုပ်မှာဖြစ်ပါတယ်။
အမေရိကန်ပန်နဂွန်စစ်ဌာနချုပ်ကထိတ်တဲမူဝါဒရေးရာတာဝန်ရှိသူတယောက်ကိုသမ္မတဒေါ်နယ်ထရမ့်ယာရုကနေဖယ်ရှားလိုက်ပါတယ်။လွှတ်တော်မှာသမ္မတတရားစွဲခံရတဲ့ကိစ္စအပေါ်မချေနှက်လို့နောက်ထပ်ထိတ်တဲတာဝန်ရှိသူတယောက်ကိုသမ္မတထရမ့်ယာရုကနေဖယ်ရှားခဲ့ပုံရပါတယ်။မူဝါဒပိုင်းဆိုင်ရာကာကွယ်ရေးလက်ထောက်ဒူးဝင်ကြီးဂျွန်ရူထာယူကရိန်းနိုင်ငံရဲ့အာဂတိလိုက်စားမှုတပ်ဖြည့်ရေးပိုင်းမှာလုံလောက်တဲ့တိုးတက်မှုရှိနေတဲ့အတွက်အမေရိကန်ကစီးရေးအကူအညီပေးဖို့ထောက်ခံခဲ့သူဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကိုပေးတဲ့သူ့ရဲ့နှုတ်ထွက်စာထဲမှာယူကရိန်းအကြောင်းတစုံတရာဖော်ပြမထားပေမဲ့သမ္မတကယာရုကဆင်းပေးဖို့ပြောတာကြောင့်သူနှုတ်ထွက်တယ်လို့ယူဝန်ကြီးရူတ်ကရေးသားထားပါတယ်။ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကတော့မူဝါဒရေးရာပိုင်းမှာသူ့လိုလားသူတွေကိုပဲထားဖို့သမ္မတမှလုပ်ပိုင်ခွင့်ရှိတယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းအတွက်စီးရေးအကူအညီဒေါ်လာတန်း400နီးပါးပေးဖို့လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီငွေတွေကိုထုတ်ပေးဖို့မူဝါဒပိုင်းဆိုင်ရာကာကွယ်ရေးလက်ထောက်ဒူးဝန်ကြီးရော့ကလက်မှတ်ရေးထိုးပေးခဲ့တာပါယူကရိန်းမှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးအတွက်လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတာကြောင့်စီးရေးအထောက်ပံ့ပေးတဲ့လို့2019မေလမှာသူကခွင့်ပြုခဲ့တာပါဒါကြောင့်ဒါပေမဲ့ယူကရိန်းမှာအာဂတိလိုက်စားမှုပိုင်းဆိုးရိမ်မှုတွေရှိနေတာကြောင့်စီးရေးအကူအညီတွေကိုဆိုင်းထားခဲ့ရတယ်လို့အင်ဂျီရောကအခိုင်အမာပြောနေတာတွေနဲ့ကွဲလွဲနေပါတယ်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားတို့အပေါ်အာဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတအပေါ်သမ္မတထရမ့်ကဖိအားပေးတဲ့အနေနဲ့စီးရေးအထောက်ပံ့တွေမပေးဘဲဆိုင်းထားခဲ့တာဟာအာဏာအလွဲသုံးစားလုပ်တာဆိုပြီးတော့အောက်လွှတ်တော်ကသမ္မတထရမ့်ကိုတရားစွဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Republican အမတ်တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်တရားခွင်ကတော့သမ္မတမှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပါတယ်။
ဒမရတော်နဲ့ထရမ်ရဲ့အနီးကမိတ်ဆွေတို့ဖြစ်ပြီးလူယုံတူးနဲ့ဖြစ်တဲ့ရော်ဂျာစတုန်းကိုဖက်ဒရယ်ရာသူကြီးတူကဒီကနေ့ပြည်ထောင်စီရင်တော်မှာဖြစ်ပါတယ်။2019ခုနှစ်ဒမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ပေါ်စွမ်းစစ်ဆေးမှုနဲ့ဆက်ဆက်ပြီးကွန်ဂရက်လွှတ်တော်ကိုလက်ညှိုးမှုတက်သေးတွေကိုဟန်တာဆော့ဖမှုတရားစီရင်ရေးကိုဟန်တာနှောက်ယှက်မှုတွေနဲ့ရော်ဂျာစတ ဒီဘောကန့်ကွက်တဲ့အနေနဲ့အမှုကိုကင်တွယ်ခဲ့တဲ့ရှေ့နေတော့ဦးဆက်မလုပ်တော့ပဲထွက်သွားသလိုလီယောမျိုးရှင်တွေကတော့တရားရေးဌာနကနေချက်ချင်းလုပ်ထွက်သွားပါတယ်။ဒါပေမဲ့လည်းရော်ဂျာစတုန်းကိုပြစ်ဒဏ်ဘလောက်ချမှတ်မယ်ဆိုတာဖက်ဒရယ်တရားသူကြီးအေမီဘာမန်ဂျက်ဆန်ရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်ပါတယ်။စတုန်းအနေနဲ့သူ့ဘောချမှတ်တဲ့ပြစ်ဒဏ်ကိုစတင်ရေးချမှတ ရှိတယ်လို့တရားသူကြီးကပြောပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပေါ်မီယိုနဲ့ဆာအုဒီဘီယံဆာလ်မန်တို့ဒီကနေ့ရီယတ်မြို့တော်မှာတွေ့ဆုံပြီးတော့အီရန်နိုင်ငံကြောင့်ဖြစ်လာတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးပေါ်မီယိုကသူ့အနေနဲ့အီရန်နိုင်ငံနဲ့ဆေးဆက်ညှိနှိုင်းဖို့အဆင်သင့်ရှိပေမဲ့အလျင်စလိုမရှိဘူးလို့ဆာအုဒီဘီယံနဲ့မတွေ့ခင်တည်းကမှသတင်းတောက်တွေကိုပြောခဲ့ပါတယ်။ဆာအုဒီရေနဲ့လုပ်ငန်းနဲ့ဆိုင်တဲ့နေရာတွေအပေါ်ပြီးခဲ့တဲ့နှစ်ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဆာအုဒီအာရေဗျကိုအမေရိကန်ကတပ်ဖွဲ့တွေထပ်ပြီးတော့ဆေးလွှတ်ထားပါတယ်။ဒီတိုက်ခိုက်မှုဟာအီရန်နိုင်ငံလက်ချက်လို့စစ်ဆွဲပြောနေပေမယ့်အီရန်ကတော့ငြင်းပါတယ်နျူကလ িয়ার အရေးသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတန်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်ခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေတိုးနေတာဖြစ်ပါတယ်သူရဲ့၃ရက်ကြာဆာဒီခီးစဉ်အတွင်းမှာလူခွေရေးဆရာကိစ္စတွေကိုကြက်ကြက်ပြန့်ပြန့်ဆွေးနွေးဖို့စီစဉ်ထားတယ်လို့ဝန်ကြီးပေါ်ပီယိုကသတင်းတောက်တွေကိုပြောပါတယ်အထူးသဖြင့်ဆာဒီမှာဖမ်းဆီးတရားစွဲဆိုခံနေရတဲ့ဆာဒီနယ်ဘွားအမေရိကန်နိုင်ငံသားဆရာဝန်တယောက်နဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်လို့ဆိုပါတယ်ဆာဒီအာရေဗျနိုင်ငံအထူးသဖြင့်အင်ရှေ့ဘင်သားမိုဟာမက်ဘင်ဆာမန်အပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာရဲ့အနီးကပ်စောင့်ကြည့်ခံရတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးပါမယ
်။ဒီဝေကနေကြာသပတေးညဘက်သတင်းတွေကိုတိုင်းဆက်လက်ပြပြနေပါတယ်။ဒီဥက္ကဋ္ဌတွေမှာ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက်2100ကျော်လာပြီးကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ကလည်းတရုတ်နိုင်ငံထဲမှာကိုပဲ9400ကျော်ရှိလာပြီးတဲ့နောက်နောက်ထပ်ကူးစက်သူအရေအတွက်ပထမဆုံးအကြိမ်ကြီးကျဆင်းသွားတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာဗိုလူနေက394ယောက်ပဲရှိခဲ့တယ်လို့ပြည်ထောင်စုမရေးကော်မရှင်ကပြောပါတယ်။ဒါကြောင့်အင်္ဂါနေ့က1949ယောက်ထပ်ပြီးကူးစက်ခဲ့တဲ့အရေအတွက်နဲ့နှိုင်းယှဉ်ရင်ပထမဆုံးအကြိမ်အရေအတွက်အများဆုံးကျဆင်းသွားတာပါ။ဟူပေပြည်နယ်ဝူဟန်မြို့ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာစပြီးကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ပြည်အာဏာပိုင်တွေပြင်းထန်ကြိုးစားနေရဆဲပါ။ဟူပေပြည်နယ်ဝန်ထွက်တွေကိုပိတ်ထားပြီးဝူဟန်နဲ့တခြားမြို့ကြီးတော်များများကြားသတိပို့ဆောင်ရေးအားလုံးနီးပါးကိုရပ်ထားပါတယ်။ကြာနိုင်ငံပေါင်း29နိုင်ငံမှာလည်းရောဂါပိုးကူးစက်ခံရသူပေါင်းက620ကျော်ရှိပြီးသေဆုံးသူ11ဦးထက်မနည်းရှိသွားပါပြီ
။ COVID-19 ရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်လို့တရုတ်နဲ့အာဆီယံနိုင်ငံတွေကြားအထူးအစည်းအဝေးပွဲတစ်ခုကိုလာအိုနိုင်ငံဗီယန်ဂျမ်မြို့တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်ပုံနဲ့ပတ်သက်လို့တရုတ်အစိုးရဘော်ဝေဖန်မှုတွေရှိနေချိန်မှာအာဆီယံနိုင်ငံတွေအနေနဲ့တရုတ်ဘက်ကရပ်တည်စည်းလုံးဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကတိုက်တွန်းခဲ့ပါတယ်။ဒေတာရင်းပိုးကူးစက်မှုကာကွယ်တဲ့အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်သွားမယ်လို့လည်းအခုလိုပြောကြားသွားပါတယ်
။及时分享疫情的信息、防控措施。
ပူးပေါင်းဆောင်ရွက်မှုတိုးမြင့်လှုပ်သွားပါမယ်။ဒေတာရင်းပိုးကူးစက်ပြန့်နှံ့မှုကာကွယ်ဖို့ဌာနအချင်းချင်းကြားချိတ်ဆက်တုံ့ပြန်မှုပိုင်းသက်ဆိုင်တဲ့ကျန်းမာရေးဌာနအားလုံးကြားပူးပေါင်းဆောင်ရွက်မှုပိုင်းတီးစားခွဲစောင့်ကြည့်မှုပိုင်းတည်ယူပို့ဆောင်ရေးရေထိန်းချုပ်ရေးပိုင်းစတာတွေအားလုံးကိုအနီးကပ်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီပြောကြားသွားတာဖြစ်ပါတယ်။တရုတ်နိုင်ငံကလာတဲ့ခီးတွေကိုစင်ကာပူကနိုင်ငံနဲ့ဝင်ခွင့်မပြုတားမြစ်ထားတာကိုဖြေလျှော့ပေးဖို့လည်းသူကတောင်းဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ထိခိုက်နေတဲ့တရုတ်နိုင်ငံကအခုနှစ်ပိုင်းနဲ့အတွင်းရင်းနှီးမြှုပ်နှံမှုနဲ့အခြေခံစောင့်အောင်လုပ်ငန်းတွေအတွက်ဒေါ်လာတန်းထောင်ချီပံ့ပိုးထားတဲ့အာရှနိုင်ငံတွေရဲ့ထောက်ခံမှုရအောင်လို့အခုလိုမျိုးလာအိုနိုင်ငံမှာအထူးအစည်းအဝေးလုပ်တယ်လို့မြင်နိုင်ပါတယ်။အာဆီယံနိုင်ငံတွေထဲကစင်ကာပူ၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာကိုရိုနာပိုးကူးစက်သူတွေရှိနေပေမဲ့ မြန်မာ၊လာအို၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေမှာတော့ပိုးကူးစက်နေသူဒီကနေ့အထိမရှိပါဘူး
။ရန်ကုန်လမ်းတော်မြို့နယ်ရန်ကုန်လမ်းတော်မြို့နယ်တန်စီမှာကျော်တာဘေးနေမနေ့ပိုင်းကမီးလောင်လာကြောင်းလူ80ကျော်ကိုမီးတဲ့တပ်ဖွဲ့ဝင်တွေကအမိပေးလို့ရကယ်တင်ပေးခဲ့ရပါတယ်။ဇေယျပေါ်တပ်ကလူနေကွန်ဒိုတိုက်ခန်းတွေထဲမှာပိတ်မိနေတဲ့တကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးငယ်တွေကိုစောက်ဦးဆယ်လွာကနေဘေးနားကလျာတိုက်ခိုက်မှုကနေတဆင့်ရွှေ့ထုတ်ကယ်ဆယ်နိုင်ခဲ့တယ်လို့မြန်မာနိုင်ငံမီးသက်တပ်ဖွဲ့ကပြောပါတယ်။ရှိထုတ်ကယ်ဆယ်ခဲ့သူတွေကမြို့သား9ဦးမြို့သမီး4ဦးနဲ့ကလေးနှစ်ယောက်တို့ဟာမိခိုးမှုန်ပြီးဒဏ်ရာနိုင်ငယ်စီရခဲ့ကြတဲ့အတွက်ရန်ကုန်ပြည်သူစေုံကြီးပို့ပြီးကုသပေးခဲ့တာမှာအားလုံးစိတ်ချရတဲ့အနေအထားရောက်နေပြီလို့လည်းမြို့သက်တပ်ဖွဲ့ကပြောပါတယ်။ဒီဖြစ်ရမှာလူသေဆုံးနေဆိုတဲ့တရားဝင်သတင်းထုတ်ပြန်ချက်မရှိသေးပါဘူး။အထက်ဆန်းထက်ရှိတဲ့ဇေးနဲ့လူနေအဆောက်ဦးအောက်ဖက်ကနေစလောင်နေမိကိုမိသက်ကအစီး60ပတ်ဝန်းကျင်နဲ့3နာရီနီးပါးကြာနှိမ့်သက်ခဲ့ရတာပါ။မိလောင်တဲ့အကြောင်းရင်းနဲ့ပျက်စီးဆုံးရှုံးမှုပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။တချိန်ကနိုင်ငံရဲ့မြို့တော်ဖြစ်ခဲ့ပြီးအခုချိန်မှာလည်းစီးပွားရေးအရအဓိကမြို့ကြီးဖြစ်တဲ့ရန်ကုန်မြို့ဟာတနစ်တစ်တနစ်လူနေပိုထူထွက်လာပြီးအဆောက်အဦအတော်များများဟာဒေသရွယ်ကာကွယ်ရေးဆိုင်ရာစံနှုန်းသတ်မှတ်ချက်တွေနဲ့ကန့်ညင်မှုအားနေပါတယ်။အများအားဖြင့်တော့600ရာသီမှာမီးလောင်တဲ့ဖြစ်ရပ်တွေမကြာခဏဖြစ်လေရှိပါတယ်
။ဂျာမနီနိုင်ငံဟားနောက်မြို့ကပြစ်ခတ်မှုအတွေ့တန်တရားရှိသူဟာလက်ရရင်အစွန်ရောက်ဝါဒီလူမျိုးရေးမုံတီးတဲ့စိတ်နဲ့အခြေခံလုပ်ခဲ့ရဆိုတာအထောက်အထားတော်တော်များများရရှိထားတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကပြောကြားလိုက်ပါတယ်။လူမျိုးရေးမုံတီးမှုဟာအစိတ်ဖြစ်တဲ့ဒီအစိတ်ဟာဂျာမနီလူ့အဖွဲ့အစည်းတွေမှာရှိနေပါတယ်။ဒီအစိတ်ကြောင့်ပဲရာဇဝတ်မှုအများအပြားကျူးလွန်ခဲ့ကြတာဖြစ်တယ်လို့ဝန်ကြီးချုပ်မာကဲလ်ကပြောကြားခဲ့ပါတယ်။ Frankfurt မြို့အရှိတ်ဘက်ဟားနောင်မျိုးတွေကဆလင်းငွေတွေကိုအိုးနဲ့ရှူဆိုင်တောက်တဲ့ဟိုကာဘားဆိုင်နှစ်ခုကိုတနပ်သမားတယောက်ကဝင်ရောက်ပြစ်ခတ်ခဲ့တာပါလူကိုဦးတည်ဆုံးပြီးတော့အတော်များများတရားရသွားခဲ့ပါတယ်နိုင်ငံပြောင်းအခြေချသူတွေအများပြားသွားတဲ့နေရာလည်းဖြစ်ပါတယ်တည်ဆုံးသူတချို့ဟာတူရကီနိုင်ငံသားတွေဖြစ်တယ်လို့တူရကီအစိုးရတာဝန်ရှိသူတွေကပြောပါတယ်မြန်မြန်တွေရဲ့အကူအညီနဲ့ပြစ်ခတ်မှုမှာအသုံးပြုခဲ့တဲ့ကားကိုနောက်ရောက်ခံရကတနပ်သမားလို့တန်တရားရှိသူရဲ့အိမ်ကိုစစ်ဆေးရေးမှုတွေကတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်အဲ့ဒီအိမ်မှာတေဆုံးနေသူနှစ်ယောက်ကိုတွေ့ရပြီးတော့တယောက်ကတော့တနမတ်သမားလို့ဖြစ်ပုံရပြီးတော့နောက်တယောက်ဟာတနတ်သမားရဲ့မိခင်လို့ယူဆရကြောင်းရဲတပ်ဖွဲ့ကပြောပါတယ်နိုင်ငံအတွက်ဝမ်းနဲ့ခြေခွဲစရာနေ့တစ်နေ့ဖြစ်တယ်လို့ဝန်ကြီးချုပ်မာကာကပြောပြီးတော့ဒီပြစ်ခတ်မှုကိုအသေးစားစုံစမ်းသွားမယ်လို့ပြောကြားခဲ့ပါတယ
်ကြတာရင်းနဲ့ညာပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစပါမယ်။တပ်တွင်းမှာထားရှိတဲ့မဲယုံတွေကိုတပ်ရင်းတပ်ဖွဲ့ပြင်ပအစဉ်ပြေတဲ့နေရာမှာထားဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်မှုတင်သွင်းထားတဲ့ပြင်ဆင်ချက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာမဲခွဲအတည်ပြုပါရတယ်။တပ်ဖက်ကတော့ဒီပြင်ဆင်ချက်ကိုအပြင်းထန်ကန့်ကွက်ခဲ့ပါရတယ်။ဒီအပြင်ဒီမဲဆန္ဒနဲ့အပြင်ကိုရောက်နေတဲ့သူတွေရဲ့မဲပေးခွင့်ကိုလည်းရက်ပေါင်း180အစားရက်ပေါင်း90နဲ့အစားထိုးပြင်ဆင်ဖို့ကိုလည်းလွှတ်တော်မှအတည်ပြုခဲ့တာပါဒီသတင်းကို VOA သတင်းတောက်မိခကပေးပို့ထားပါရှင
်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်ဆိုင်ရာရွေးကောက်ပွဲဤဥပဒေနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဖို့တင်သွင်းတာကိုဒီကနေ့ပြည်သူ့လွှတ်တော်မှဆွေးနွေးအတည်ပြုလိုက်တာဖြစ်ပါတယ်တပ်ဖက်ကတော့ပြင်ဆင်ချက်ပေါ်အပြင်ထံကက်ကွက်ခဲ့ပါတယ်သမရောသားလွတ်တော်ကိုလည်းဗိုလ်မှူးချုပ်တင်ဆန်းနိုင်ကတပ်ဖက်ကမဲပေးတာမှာပွင့်လင်းမြင်တောင်မှုရှိအောင်တည်ရင်တပ်ဖွဲ့တွေကိုအစဉ်ပြေတဲ့နေရာမှာထားဖို့ဆိုတဲ့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဖို့တင်ပြတာကတဲ့ရဲ့ဂုံတိတ်ခါကိုထိပါစေရလို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
။သမရောသားများနဲ့အိမ်တော်စုဝင်များအတွက်မဲပေးရမှာအနှံ့ကွာဝေးစီမှာဖြစ်ပြီးလုံခြုံရေးအတွက်စိုးရင်ရခြင်းသွာလာရေးနဲ့တည်ယူပို့ဆောင်ရေးအတွက်ခက်ခဲရှိခြင်းတတ်မှတ်ချိန်တွင်မဲပေးရခက်ခဲရှိခြင်းတို့ဖြစ်ပေါ်စီမှာဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကများလုံခြုံရေးအဖွဲ့အစည်းဖြစ်တဲ့လုံခြုံရေးအမြင်နဲ့တင်ပြချက်ကိုကျော်လွန်လက်လူရှုပြီးတော့မှတပ်ပြင်ပမှာမဲယုံဆောက်ဖို့ပြာဒဏ်ခဲ့တဲ့ပြောင်းစုရွေးကောက်ပွဲကော်မရှင်အနေနဲ့လုံခြုံရေးကိုတာဝန်ယူပေးမှလားတတ်မှတ်မဲပေးချိန်ဖြစ်တဲ့နံနက်6နာရီကနေညနေ4နာရီအတွင်းမဲပေးနိုင်ဖို့တည်ယူပို့ဆောင်ရေးအတွက်မော်တော်ယာဉ်များအစီအစဉ်ပေးမှလားဆိုတာကိုလည်းသိလိုပါတယ်
တပ်ဖက်ကတင်ပြလာတဲ့တင်ပြချက်တွေနဲ့ပတ်သက်လို့ကော်မရှင်ဘက်ကပယ်ချခဲ့တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကပါလက်မခံဘူးလို့ကော်မတီအတွင်းရေးမှူးဦးကျော်စိုးလင်းကပြောဆိုလိုက်ပါတယ
်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရည်ရွယ်ချက်နဲ့ပြင်ဆင်ထားခြင်းပဲဖြစ်ပါတယ်အဲ့တော့အခုပြင်ဆင်တဲ့ဥပဒေကိုကြည့်မယ်ဆိုလို့ရှိရင်သူ့မူရင်းဥပဒေကိုကျော်လွန်တာမရှိဘူးပြောညီနေရကျွန်တော်တို့တွေ့ရပါတယ်နောက်ဆန္ဒမဲပေးတာနဲ့ပတ်သက်လို့ကတော့မဲယုံနေရတတ်မတော်တာကအခုတက်ပြင်ုံထုတ်လို့အခက်အခဲရှိတယ်ဆိုရင်ပဲကျွန်တော်တို့တကယ့်ပြည်သူတွေဟာဒီလိုဝေးလံတဲ့နေရာတွေနဲ့ခုနမှ10မိုင်ဒီလိုသွားနေတာနှစ်ပေါင်းကြာပါပြီ Taro, maybe any of Luraya, Keke, Shimabe, or Longo Yene Pateluaro, Paduta when you Malezuro, General Nale Lagaro, not Tamaro Ba, Tamara Midazu Bau, General Nangaru Nangan Rari, Longo Yu, Tiga, General Tiawan Kaisaune, Nanaka and Poesidi Matawan, she did with the Lumier.
Tabi, to get the Dulu door, see we ma, should down me time to be a baby queen, Shabang Tia, she say, sir. Japan goes in a sato, a deep you like barre. Dilopins in an epatalo, Tayenda party, Pacaro, the bomb to wave, can quack her out, she gave away. Muse Mesa Nanega, sign pom yakaro, sweep down ne time to re, maybe quingo. Japan, the ashes say, as a Japan goes in a sato pins in like daga, Tayenda, Titariga, Tayenda party, a cat kept to see at the man, but the mom who will pill on nine elk, cop yak with a like barre.
She got Lura Ui, Luzama, Yabjare.
เดี๋ยวมัวปุ๊บก็จีมามาဖြစ်ပါတယ်အဲ့ဒီကျိုးဆက်တွေကြောင့်ဘီနယ်ခြေဆိုင်တိုင်းသားပါတီညရဲ့ကိုစားပြုမှုကိုညစွာထိခိုက်စေမှာဖြစ်ပါတယ်ရေကောက်ပွဲစောင့်ကြည့်လေးလာနေတဲ့နိုင်ငံလေးလာတုံးတက်သူဥမ္မောင်စုကတော့ဒီကနေ့ပြင်ဆင်လိုက်တဲ့ပြင်ဆင်ချက်တွေနဲ့ပတ်သက်လို့အခုလို့တုံးတက်ဝေဖန်လိုက်ပါတယ်တကယ်စားမဲဟိုပြထွက်ပြီလားပြောင်းလာမရှိပါဘူးဒုတိယတစ်ခုအနေနဲ့ပ
ဒီနေ့ရေးပြီးနေမှာဒီတက္ကသိုလ်တန်းသားတွေရလက်ခံနိုင်မှုမရှိတဲ့ပြင်ကျွန်တော်ဖယ်ရယ်မူလို့ဖယ်ရယ်ခွင့်ရတို့တန်းသားခွင့်ကိုပြောတဲ့အခါမှာလည်းတကယ်ကိုပြဿနာရှိမယ်လို့ထင်ပါတယ်ရွေးကောက်ပွဲဆောင်ကြည့်လေလာသူတွေကတော့ရွေးကောက်ပွဲဖြစ်စင်မှာပါဝင်သူအားလုံးသဘောမတူနိုင်တဲ့ဥပဒေပြင်ဆင်မှုတွေဖြစ်လာရင်နိုင်ငံရေးအရာမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုသတိပ
အခုလက်ရှိအာဂိလိုက်စာမှုတိုက်ခိုက်ရေးကော်မတီကိုဖွဲ့စည်းတောင်းဝင်ပေးခဲ့တာအဲဒီကြောင့်ရေပိုင်းအတွင်း6နှစ်ပြင်ပြင်ကြီးတော့မှာဖြစ်ပါလေဒီ6နှစ်ကာလအတွင်းနိုင်ငံမှာအာဂိလိုက်စာမှုဘယ်လောက်ထိရော့ပါသွားပါလဲလက်မထိုးဘဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကြီးကနေဘယ်လောက်ထိကြောင်းလဲတိုးတက်လာပါလဲစသည်အားဖြင့်အခုလာမယ့်စနေညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါကိုယ်တ ဒီနေ့ဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က09232နဲ့3986နဲ့9998လေး။အီးမေးလ်လိပ်စာက
နာမည်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ကြပါရဲ့ရှင်။အခုတခါရခိုင်ပြည်နယ်ကအဖန်စီသတင်းတပုတ်ကိုအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်ရမ်းကျဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်အဖွဲ့ဝင် ဖန်တာရေးမှုကိုစရာမင်းကိုအမည်မသိလက်နက်ကင်တပ်ဖွဲ့တစ်ခုကဖန်စီထားတာဆယ်ရက်ကျော်ကြာလာပြီမဲ့အခုထိဘဲဖွဲ့ကဖန်ထားတယ်ဆိုတာကိုတော့မသိရသေးပါဘူး။အရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တချို့ဖန်ခဲ့တဲ့အချိန်တုန်းကအေအေအဖွဲ့ကသူတို့ကဖန်ထားတာဖြစ်တဲ့အကြောင်းတည်ပြခဲ့တာမျိုးရှိပေမဲ့အခုကိုစရာမင်းကိုတော့သူတို့ဖန်ထားတာမဟုတ်ဘူးလို့အေအေပြောအေအေဘက်ကလည်းညင
ဒီနေ့ရှိရတဲ့ညနေ6နာရီလောက်မှာမြန်မာပြည်လက်နက်ကင်ဖွဲ့တစ်ခုကဖမ်းဆီးတော့ခဲ့ပေမဲ့ဒီကနေ့ထိဘေးဖွဲ့ကဖမ်းဆီးတော့တယ်ဆိုတာကိုမသိရသေးဘူးလို့သူရဲ့ဇနီးကပြောပါတယ်။အော်ကျွန်မရောက်ကြောင်းဟိုမှာရှိနေတယ်ဆိုတော့ကျွန်မသိရှင်တယ်။အဲ့ဒါလို့တော့ကျွန်မတော့တုံးဆိုရှင်တာပေါ့ဒါလည်းတော့သိရှင်တယ်။အဲ့ဒါတော့ရှိတဲ့နေရာတော့ကျွန်မတိုင်းဆိုင်ရာတော့ရှိတယ်
ဒီအစိုးရကလုံခြုံရေးနောက်ပြီးတော့ညီငယ်စင်ဝဲမှာတရားရင်ဆိုင်ဖြည့်ရှင်းမဲ့တော်အောင်စန်းစုကြီးထောက်ခံပွဲမှာတက်တက်ကြွကြွပါဝင်ခဲ့သူတယောက်လေးဖြစ်ပါတယ်။အဲ့ဒီထောက်ခံပွဲပြီးနောက်ပိုင်းမှာကိုစရာမင်းကိုလူမုန်းကွန်ရက်ပေါ်ကနေတဆင့်ချင်းချောက်စာတွေရောက်ခဲ့ပြီးတော့ဖန်စီခံခဲ့ရတာဖြစ်တယ်လို့လည်းသူရဲ့ဇနီးကပြောပါတယ်။ကိုစရာမင်းကိုမြင်မသိလက်နက်ကင်ဖွဲ့ကဖန
ကျွန်တော်တို့ဒီကြည့်ရပါဒါပဲရှိပါတယ်သူဟာအင်းနေပဲဒီကစုံလမ်းတာเนาะသတင်းထောက်ခံတာလုပ်လို့ရပါ
Koziamin Pensi Kandara and Padavi, Tane Nefazalunga, Duro Pena Mohojong Yisu Tajavi, a Fuipagaro, Koziamin Pensi Kandara and Padavi, Celes on Zanidello, Jobare.
Oh, any case out of General Rolet Sabido Songanum, but you find it out of General Rolet.
ဒီကနေ့မှာလေကိုစီယာမင်းဖန်စီခံခဲ့ရတဲ့ရန်သူမျိုးနဲ့ကြောက်ဆောက်ခြေဝါနီကြောက်ဖြူရန်ကုန်ကလိုင်မှာမိုင်းနှလုံးပေါက်ကွေးခဲ့တယ်လို့ပြခတ်မှုတွေလည်းရှိခဲ့တယ်လို့ကြောက်ဆောက်ခြေဝါအုပ်ချုပ်ရေးမှုကပြောပါတယ်ကျွန်တော်တို့ရွာနဲ့တမိုင်းတော်မဝေးဘူးရွာနဲ့မင်းကြီးလေးမှာလေစက်ဒီမှာပထမရှင်းနိုင်ရှင်းနိုင်ရေးစေမင်းလေးလောက်ကရှင်းနောက်ကိုနိုင်ကိုနိုင်ခွေးလောက်က
ကျွန်တော်တို့ကနှစ်ပြောင်းပြီးရင်ကျွန်တော်တို့ခုနကြီးခွေးစင်နာကြီးလောက်ကိုကျွန်တော်တို့ဒီနေ့လင်းရှက်ပြီးသွားတယ်ကျွန်တော်တို့ဒီကမြင်လိုက်တဲ့လူတွေကတော့စိုင်းကနဲ့သုံးယောက်လို့ပြောတယ်လေကလူကပြီးသွားတာဟိုအနေနဲ့ဒါမှမဟုတ်သားလို့လည်းပြောလို့မရဘူးဘာဖြစ်လို့ဆိုသူရင်းကြီးဖို့မမှားဘူးမိုင်းပေါက်ခွေးထည့်တာနဲ့ပတ်သက်ပြီးတမ်းလို့ခက်ကပြောခွင့်ရသူတွေကိုဝီရိုရဲ့ကဆက်တွေ့ ဒီနေ့ဆိုင်ရာတနေ့ပတ်သက်ပြီးတနေ့အနေနဲ့ပြည်ထောင်ခံဝေးကျင်းပဖို့စီစဉ်တဲ့ဗုဒ္ဓတော်မျိုးနဲ့အန်ဒီပါတီဥက္ကဋ္ဌဦးရဲတင်ကိုရခိုင်လက်နက်ကန်အေဖွေကဖန်စီခဲ့တာဖြစ်ပြီးဖန်စီထားစဉ်တိုက်ပွဲဖြစ်ပေါ်တာကြောင့်လက်နက်ကြီးကြီးထိမှန်ပြီးပွေရှင်ပြီးတည်ဆုံတော့ခဲ့တယ်လို့ဒီဇင်ဘာလ 22ရက်နေ့မှာစစ်အတန်းရဲ့အေဖွေတို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရာသားတွေပါတီဝင်တွေလက်တော်ကိုယ်စားလှယ်တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုသလိုနှစ်ဖက်လုံးရဲ့ဖန်စီစစ်ဆေးတာတွေကိုခံနေကြရတာလေးဖြစ်ပါတယ်ခင်ဗျာ
ရန်ပြည်မြို့နယ်အမတိပါတီရဲ့ဖန်တာရေးမှုအဖန်ခံရပြီးတော့ဘယ်ဖွဲ့လက်ချက်မှမသိပဲဆယ်ရက်ကြာနေတဲ့အကြောင်းကိုသက်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုံသမားတွေဘက်ကိုအလှည့်ပေးကြပါတယ်ထိုင်းနိုင်ငံကိုတရားဝင်အလုပ်သွားလုပ်ကြတဲ့တာနာဟုစရီထိုင်းချစ်ကန်စက်ယုံကမြန်မာအလုပ်သမား၃၀ဟာလုံအားက 200,000
ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမားတုံးသက်တဲ့မနေ့အလုပ်လုပ်ကင်နေကြတာဖြစ်ပြီးနေ့စဉ်လဲထိုင်းနိုင်ငံတဲကိုအလုပ်ကင်ရှာဖွေသူတွေလာရောက်နေစေဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံထဲမှာမြန်မာအလုပ်သမား လောက်သမားတွေလိုအားကများပဲဖြစ်နေတဲ့အခြေအနေကိုမအီအီမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာသတင်းလွှာတွေဒီမှာပဲရန်နာပြီးအခုအမေရိကန်သမ္မတလောင်းပါတီတွင်ရှင်ပြိုင်မှုဘက်ကိုအလှည့်ပေးပြရစေရှင် American Tiranzu, Las Vegas, Newman, Boduniga, Democrat Party, Kozle Langri, Zagasit to Wema, Kozle Lang Chow Yak, Zagasit to Gavare, Dizagasit to Wema, Patamazon, J. Bowen Lare, Billiana the Teddy, Michael Bloomberg, Alunga Santi, Nigajavare, Dizagasit to Wed Green Bloomberg, Ne, Democratic Party, the Mara Lang Pipo, Shiga, Usan, Tedlot, Matt Bani Sanders, Dogo, Jan Kozle Langriga, Tika Tabiro, Taikai, Joso Kejavare, D. Jan Pio, Drindau, Mike O'Sullivan, Drin.
ပြောထားတာကိုကိုရနိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။အမေရိကန်နိုင်ငံလော့စ်ဗေဂတ်မြို့မှာNBC သတင်းဌာနကစီစဉ်ခဲ့တဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနေရဲ့စကားဆက်ထိုးပွဲမှာတော့ဘီလီယံနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ပထမဆုံးအကြိမ်ဖြစ်နေပါဝင်လာခဲ့ပါတယ်။အင်္ဂါနေ့ကကောက်ယူခဲ့တဲ့လူထုစစ်တမ်းတွေမှာဘာနီဆန်ဒါးစ်နောက်ဒုတိယနေရာမှာရှိနေပြီးဒီမိုကရက် ဟုတ်သုံးပြီးတော့မဲဆွဲနေသူဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲအတွင်းတခြားကိုယ်စားလှယ်တွေကသူ့ကိုသမားထရမ့်နဲ့တူတယ်ဆိုပြီးတော့ဝေဖန်ထိုးနှက်ခဲ့ကြပါတယ
်။ Democrats take a huge risk if we just substitute one arrogant billionaire for another. This country
ဒီလိုကျမတို့ဒီမိုကရက်တွေအနေနဲ့မောက်မှပြီးတော့စိတ်ကြီးဝင်နေတဲ့ဘီလီယံနာတစ်ထည်ကြီးတယောက်နေရာမှာနောက်တစ်ယောက်နဲ့အစားထိုးဖို့လုပ်မယ်ဆိုရင်တော့တိတ်ကိုအန္တရာယ်များပါတယ်။ဒီတိုင်းပြည်ဟာအချိန်အတော်ကြာကလေးကတထည်တွေအတွက်ပဲလှုပ်ခဲ့ပြီးကျန်တဲ့လူတွေကတော့နှွန်ထဲမှာရုန်းကန်နေရပါတယ
်။ဒါပေမဲ့ Bloomberg ကတော့သူဟာအောင်မြင်တဲ့စီးပွားရေးသမားတစ်ယောက်ဖြစ်သလိုညီအောင်မျိုးတော်ဝင်ဟောင်းလည်းဖြစ်တယ်ဆိုပြီးတော့ထောက်ပြပြောဆိုခဲ့ပါတယ
်။ And I'm a philanthropist who didn't inherit his money but made his money and I'm spending that money to get rid of
ကျွန်တော်ကဆင်းရဲလူတွေကိုကူညီလှူဒါန်းသူဖြစ်ပါတယ်။ကိုယ်ပ္ပံကိုရှာပြီးတော့ချမ်းသာလာတာဖြစ်ပြီးတော့အမွေရတာမဟုတ်ပါဘူး။ကျွန်တော်အနေနဲ့အဲ့ဒီပ္ပံတွေကိုလည်းကျွန်တော်တို့စီမအစိုးဆုံးသမ္မတဖြစ်တဲ့ Donald Trump ကိုဖယ်ရှားဖို့အတွက်တုံးနေတာဖြစ်ပါတယ်
။ဒုသမဟောင်း Joe Biden ကတော့ Michael Bloomberg ညီတော်မျိုးတော်ဝင်လှုပ်ခဲတော့ကလူနည်းစုဝင်နေနေထိုင်တဲ့ရက်ကွက်တွေကလူတွေကိုပြစ်မှတ်ထားလှုပ်ခဲတဲ့ရာဇဝမှုနိုင်နေရေးမူဝါဒတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်သွားခဲ့ပါတယ
်။ The policy was abhorrent and it was a fact of violation of every right.
သူရဲ့အဲ့ဒီမူဝါဒတွေကဆက်စုပ်ယဉ်ရှားဖို့ကောင်းပြီးဒါကလူတိုင်းရဲ့ခွင့်ရေးကိုချိုးဖောက်တာဖြစ်ပါတယ်။
အခုလောလောဆယ်ဒီမိုကရက်ပါတီကိုယ်စားလောင်းနေတဲ့မှာတော့ဗမောင်းအထက်လွှတ်တော်မှဘန်ဒီဆန်ဒါစ်ကရှေ့ကဥဆောင်နေပြီးတော့ South Bend မြို့တော်ဝန်ပီတူဒက်ဂျက်အပါဝင်တခြားကိုယ်စားလောင်းတွေကဆန်ဒါစ်ဟာလက်ဝဲတိတ်ဆန်လွန်တဲ့အတွက်ရွေးကောက်ပွဲနိုင်ဖို့တိတ်မဖြစ်နိုင်ဘူးဆိုပြီးတော့ဝေဖန်ထိုးနှက်ခဲ့ပါတယ်ဒီပေါ်မှာဘန်ဒီဆန်ဒါစ်ကတော့
What we are trying finally to do is to give a voice to people who after
four သူနောက်ဆုံးကြိုးစားနေတာကတော့55နှစ်လောက်လှုပ်လှုပ်ပြီးတပြားတစ်ချက်မှမစုဆောင်းနိုင်ခဲ့ကြတဲ့လူရဲ့စံနာတွေကိုဖော်ထုတ်ဖို့လုပ်နေတာပါ။
အထက်လွှတ်တော်အမတ်အေမီကလိုဘူချာကတော့ရွေးကောက်ပွဲကိုဘယ်လိုနိုင်အောင်လုပ်ရမယ်ဆိုတာသူသိတယ်ဆိုပြီးတော့ပြောပါတယ်
We could nominate a woman for candidate for president of the United States. I think that might go a long way.
မျိုးသမီးတယောက်ကို American သမ္မတလောင်းအဖြစ်နဲ့ကျမတို့ရွေးချယ်နိုင်ပါတယ်။ဒီလိုဖြစ်လာဖို့အတွက်ကျမတို့အတော့ကိုလှုပ်ခဲ့ရတာလေ။
နဗာရာပြည်နယ်ရဲ့ပါတီရွေးကောက်ပွဲကိုတော့လာမယ့်စနေနေ့မှာကျင်းပမှာဖြစ်ပြီးနောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့လာမယ့်အင်္ဂါနေ့ကျရင်တောင်ကယ်လိုင်းနားပြည်နယ်မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြပြသွားတာဖြစ်ပါတယ်ရှင်။ VOA သောရရှင်တွေအနေနဲ့ကျမတို့စီကိုဝေဖန်ကြံပြုစာတွေပေးဖို့လိုတဲ့နားဆင်လိုတဲ့ဒေသချင်းတွေတောင်းယူလိုတဲ့ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။ telephone number ကတော့1-239-382-9994ဖြစ်ပြီး fax number က1-239-382-9992ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February 20ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို line meter 1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူဒီကျမ်းမာရေးအစီအစဉ်မှာအရေးပြက်လာရင်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေအကြောင်းကိုအခုလိုနားဆင်နိုင်ပါတယ်။
အရေးတက်တာများလာတဲ့အခါမှာခန္ဓာကိုယ်အချို့ဓာတ်တွေသွေးပေါင်ရည်တွေသွေးပြားတွေကမောက်ကမဖြစ်လာတယ်ခန္ဓာကိုယ်မှာရှိတဲ့ကြောင်ရမ်းဒီဓာတ်တွေပို့ပြီးတော့ဆိုးလာစေတတ်ပါတယ်အဲဒါကြောင့်မလို့ပဲခန္ဓာကိုယ်က
စိတ်ကျန်းမာရေးအထူးကဒေါက်တာညံဝင်းကျော်ရဲ့ပြောပြချက်တွေနဲ့အတူထုတ်လွှင့်ပေးသွားမှာပါနောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်လက်နက်ကင်ပြိပခါတွေချာကစီးပွားရေးအသွင်ကူပြောင်းလာပုံအကြောင်းရေးသားထားတဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့အစီရင်ခံစာအကြောင်းကိုဥအောင်ခင်ကသုံးသပ်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
အနည်း90ကျော်အာဏာရှင်စနစ်ကြီးစိုးခဲ့တဲ့နိုင်ငံကိုအသွင်ကူးပြောင်းဖို့ကြိုးစားလာတာ10နှစ်နီးပါးရှိပြီဖြစ်ပေမဲ့မျောလင့်တယ်လို့ဖြစ်မလာနိုင်သေးတာတွေ့ရပါတယ်။လက်နက်ကင်ပြိပကရှိနေတဲ့ကြားကစီးပွားရေးနိုင်ငံရေးနဲ့ငြိမ်းချမ်းရေးစတဲ့နယ်ပယ်၃ခုမှာတပြိုင်တည်းအသွင်ကူးပြောင်းဖို့ရွေးကောက်ပွဲအစိုးရတွေကျင်းပကြပုံကိုသုံးသပ်ထားတဲ့ Economic Transition Amid Conflict ဆိုတဲ့150နှစ်မြင့်နာအစီရင်ခံစာကိုကမ္ဘာ့ဘဏ်အုပ်စုကမကြာမီကထုတ်ဝေထားပါတယ်။အစီရင်ခံစာမှာပါဝင်ရေးသားကြသူပညာရှင်98ဦးထဲမှာမြန်မာပညာရှင်9ဦးပါဝင်တာတွေ့ရပါတယ်။ရွေးကောက်ပွဲအစိုးရစနစ်စတင်ချင်းသုံးတဲ့2017ကစပြီးစီးပွားရေးဟာပြင်းပြနှုန်း9ရာခိုင်နှုန်းလောက်တိုးတက်လာတဲ့အတွက်လူနေမှုအဆင့်အတန်းတိုးတက်လာပြီးစီးရင်နွားပါသူဦးရေကျဆင်းပါတယ်။နေပြည်တော်ကိုအစိုးရရွှေပြောင်းတဲ့2005ခုနှစ်မှာမြန်မာပြည်သားတော်ဝင်နှိပါးဟာဆင်းရဲကြပြီးမဲ့2019ရောက်တဲ့အခါမှာဆင်းရဲသားဥယေဟာ25ရာခိုင်နှုန်းသာရှိတော့တယ်လို့ဆိုပါသေး။ဖျောက်နိုင်ဆုံးတဲ့အိမ်တော်စုဥယေဟာ2005မှာ90ရာခိုင်နှုန်းရှိရာက2019မှာ9ရာခိုင်နှုန်းသာရှိတော့တာမို့ရွေးကောက်ပွဲအစိုးရလက်ထက်မှာကောင်းမွန်လာတာတင်ရှားပါသေး
။ဒါပေမဲ့အလုံးအကျိုးခံစားရရင်လည်းစီးရဲမှုနေပါရေးစတာဒီမှာတော့မျောလင့်တယ်လို့ဖြစ်မလာသေးဘူးလို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်ရွေးကောက်ပွဲအစိုးရခေတ်မှာစီးပွားရေးတိုးတက်လာတယ်ဆိုပေမဲ့ဒေသခံအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်တော့မြန်မာအခြေအနေဟာအားရစရာမရှိဘူးလို့ဖော်ပြထားပါတယ်တိုင်းပြည်တိုးတက်တဲ့နှုံးကိုလူဦးရေ40ရာခိုင်နှုံးဟာမှီအောင်မလိုက်နိုင်ပဲဖြစ်နေတာဟာထင်ရှားတဲ့မြန်မာနိုင်ငံရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်စီးပွားရေးအသွင်ကူးပြောင်းနေစဉ်စင်ရဲချမ်းသာကွာဟမှုကြီးမားနေပါတယ်။အရင်အနည်းအတတ်ပညာနဲ့အသည့်အကျွမ်းရှိသူတွေဟာကြီးပွားချမ်းသာလာကြပါတယ်။ကျေးလက်ဒေသနဲ့ပရိပကဖြစ်ရာဒေသတွေကတော့မြို့ပြဒေသကိုမမှီနိုင်ပဲဖြစ်နေပါတယ်။ NRI အစိုးရလက်ထက်မှာအသွင်ကူးပြောင်းမှုအရှိန်ဟုန်ကျဆင်းလာပါတယ
်။ဈေးအကူအကျများလွန်းတဲ့အတွက်အသေးစားအလဆားလုပ်ငန်းတွေစီးပွားရေးမှာပါဝင်နိုင်မှုနှေးကွေးနေပါတယ်။အစိုးရစရင်အရာ2017မှာမပုံတင်တဲ့အသေးစားအလတ်စားလုပ်ငန်းပေါင်း3000ကျော်ရှိရာက2015မှာ6000နီးပါးရှိလာပါသေး။ဒါပေမဲ့ပုဂ္ဂလိကကဏ္ဍကိုနိုင်ငံခြားကုမ္ပဏီအပါအဝင်စီးပွားရေးကော်ပိုရေးရှင်းကြီးတွေကကြီးစိုးထားစေဖြစ်ပါလေ။အာဆီယံအသင်းဝင်ဖြစ်လာတာအနည်း20ကျော်လာပြီမြင့်ဒေသဆိုင်ရာဈေးကမ်းမှာအဆက်အဆံနေတာကြောင့်ကမ္ဘာကုန်သွယ်ရေးမှာဝင်ဆက်မှုခက်ခဲနေပါသေး။ကမ္ဘာနဲ့ရင်ပေါင်တန်းနိုင်အောင်တည်ထွင်ကြဆနိုင်တဲ့လုပ်ငန်းဥယျာဉ်အလွန်နည်းပါတယ်။စီးရဲမှုရောချရေးမှာအဓိကဖြစ်တဲ့စိုက်ပျိုးရေးကဏ္ဍဟာအပြည့်အဝဖွံ့ဖြိုးမှုအလားအလာနည်းပါးနေတယ်လို့ဆိုပါတယ်
။ဒီလက်စီးရဲသား90ရာခိုင်နှုန်းဟာစိုက်ပျိုးရေးမှာလုံခြုံနေကြပါတယ်။စိုက်ပျိုးရေးမှာဝင်ငွေကောင်းရင်စီးရဲမှုရောချလာနိုင်ပါတယ်။ဒီဘက်မှာဈေးကွက်ပွင့်လာတာကိုကောင်းစွာတုံ့ပြန်နိုင်တာတွေ့ရပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံဖို့အားနည်းနေတယ်လို့ဆိုပါရယ်စိုက်ပျိုးရေးရဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့ဆယ်မြောင်းစိုက်ပျိုးရေးပညာပေးနဲ့ Zigwe Wunsang Mu Pema, Anani Bari. A chicken saw ye three nini yen, Tolo Mugu, Tikai Laramo, Wingwe Le, Neva Lane Mari. Siwa ye to the Ladalo, a chicken saw ma, Yini Muna Mu Matuwa name Chinibari. Di Chiniha, ye she the dai pum you to ten nine yego, a togu mapuna and bulu, so bari.
Anaga at Luda Yimi Tote on Yini Nayamale, Malo Malau Chinibari. Dili Wuhuare Kaledri, a Yue Lai, Lisa Kone Yarai no Laukave, Kontok Nazuan Shiri Melu, Subale. Tamawati Anzata told you Tonsu and Nidaha, Yishi Punyu Tote Mugu, Tikai Sivale. Pianle Tipu Lama Mahute, Tamawati Anzadagu, Lawaji Onida, Let the Sosa Luduye, a Josiwa Guda, Mintea Yaupi, Pidu Lugu, a Jomapu Nangulo, Tonta Tabale. ကျုပ်ရဲ့အသေးအပွင့်ကိုပြည်သူတွေခံစားနိုင်မှုလိုပါတယ်စဉ်းစားမပြဖွံ့ဖြိုးတိုးတက်မှုနဲ့အလုပ်အကိုင်ပန်တီးပေးဖို့အတွက်စီးပွားရေးနဲ့ဘန်ဒါရေးကဏ္ဍစီးပွားအုပ်ချုပ်မှုအားကောင်းလုပ်ဖို့လိုပါတယ်ညဉ့်ညဉ့်ကိုအားပေးမြင့်တင်ဖို့နဲ့တရားဝါပြောမှုကိုမျှဝေနိုင်ဖို့အတွက်အားလုံးပါဝင်နိုင်တဲ့အဖွဲ့အစည်းတွေတည်ဆောက်နိုင်မှုလိုပါတယ်တဘာဝကပြည်တဲ့အဖွဲ့ဒါအရင်အမြင ောင်အတွက်ဖွင့်နိုင်ရေးအတွက်ခိုင်မာတဲ့အဖွဲ့အစည်းရှိဖို့လိုအပ်နေတာမို့အစိုးရအဖွဲ့အစည်းတွေကပြုပြင်ပြောင်းလဲရမယ်လို့ဆိုပါတယ်ခင်ဗျာ
။ဥက္ကဋ္ဌမြန်မာရေးတုံသက်ချက်ကိုအခုလိုကြာသပတေးနေ့ညမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှာနားဆင်နိုင်ပါလိမ့်ရှင်။ဒီတစ်ပတ်နားဆင်ကြရမယ့်ကျမ်းမာရေးခန္ဓာမှာတော့အိပ်ပြက်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်လာရသလဲဆိုတာကိုပြောပြပေးသွားမှာပါ။ဇက်တိုက်အေးရေးပြက်လာနေပြီဆိုရင်အုံနှောက်နဲ့အာယုံကြောတွေပင်ပန်းနွမ်းနေမှုကြောင့်ကိုရင်းအင်္ဂါအဖွဲ့အစည်းစနစ်အသီးသီးလွဲချော်လာပြီးတော့နောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်ပါတယ်။ဘလို့ဆိုးကျိုးတွေဖြစ်ပေါ်ရတာပါလဲဆိုတာကိုစိတ်ကျန်းမာရေးဆိုင်ရာသမားတော်ပမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay, စိတ်ကျန်းမာရေးချုပ်ပြည့်ကြော်ကြီးပမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာ။ဒီကနေ့တစ်ပတ်ကဒီအရေးဖြစ်ခြင်းဆိုးကျိုးတွေကြောင်းပြောရမှာကိုတွင်းအင်္ဂါအဖွဲ့စည်းစနစ်တွေတလွဲတလျှောဖြစ်ကုန်တာကြောင်းလို့ရေဘူးရတော့ပြောခဲ့တာမို့ဒီတစ်ခါတော့ဆရာကြီးဒီလွဲချော်ပုံအသေးစိတ်လေးတွေကိုဆက်ပြောမှာပါဆရာ။အဲဒီကြောင့်အဓိကအကျဆုံးကိုတွင်းအင်္ဂါစနစ်ကနေဘလို့စပြီးတော့လွဲချော်သွားတာကိုစပြီးတော့ရှင်းပြပေးပါလားဆရာ။
ကျွန်တော်တို့ပြောမယ်ဆိုဘိုးအောင်ရောက်ပွဲအင်မတန်ရေးကြီးတော့ကျွန်တော်တို့ခန္ဓာကိုယ်အတွက်ကသူပဲထိန်းချုပ်ထားပြီးတော့အားလုံးလုပ်ပြီးနေတာ။အဲ့တော့အရေးတက်တာတွေဖြစ်လာပြီဆိုရင်အုံအောင်ကြံပင်ပန်းပြီးတော့နွိုင်းကြီးသွားတွေ့တဲ့စီဘူအာရုံရောအဖွဲ့ရဲ့လုပ်ငန်းဆောင်တာတွေကောင်းကောင်းမလုပ်နိုင်တော့ဘူး။အရေးတက်တာတွေကြာလာပြီညာလာပြီဆိုရင်ခနာကူကြီးတွေမှရှိတဲ့သတင်းချက်လက်တွေဆက်ဆက်တာတွေခနာကူကြီးကိုပုံမှန်လှုပ်ရှားနိုင်အောင်လှုပ်ဆောင်နိုင်အောင်ခိုင်းတာတွေမကောင်းတော့ပျက်စီးလာတယ်။အထူးဖြစ်ပြောရရင်အာရုံမဆိုင်နိုင်တော့တဲ့အတွက်အာရုံဆိုင်ရဖြစ်လာတယ်။အတိအတိတွေကိုမလေးလာနိုင်တော့ဘူးမမှတ်မိနိုင်တော့ဘူး။ခန္ဓာကိုယ်တဏှာမှာတစ်ခုဖြစ်တဲ့ဆိုရင်ဆက်သွယ်မှုတွေလုံးဝမနေအခါမှာတဏှာနဲ့တဏှာအာရုံညောနဲ့ဆက်ဆက်ပြီးတဲ့အရာချိတ်ဆက်တာတွေအားလုံးကတောင့်မီးပြီးတော့ကြတော့ချိုရင်းမှုတွေလွလွဲချိုတွေဖြစ်လာစေတတ်ပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်စေတာကလည်းဒီဘူအာရုံကျောအဖွဲ့တွေနဲ့ဆက်ဆက်နေတဲ့သဘောရှိတာမျိုးဖြစ်ပုံအသေးစိတ်လေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြ
ီးအရေးဖြစ်တာတွေညားလာတဲ့အခါမှာစိတ်ပိုင်းဆိုင်ရာစွမ်းရည်တွေလည်းကျလာပြီးတော့စိတ်ခံစားချက်တွေပုံမမှန်တာတွေဖြစ်လာတတ်ပါမှုဆင်းကိုခေါ်တဲ့အယံစိတ်တက်ကြသွားတာအယံစိတ်ကြီးတက်လာတာဒီဖြစ်တတ်တယ်လို့ထုတ်ချက်ချက်ချတာဒီမှာလည်းလွယ်တချို့တွေဖြစ်လာတတ်ပါဘူး။ဒါနဲ့မကကြီးထွင်ဆန်းတင်နိုင်တဲ့အစွမ်းကြီးမရှိတော့ဘူး။အဲ့တော့အကြီးပြက်တာတိတ်ကြလာပြီးကြာတင်လာတဲ့ပိုကြလာပြီးဆိုလို့ရှိရင်သူများမကြားလာတယ်ကြားလာတတ်တယ်။သူများမမြင်လာတယ်မြင်လာတတ်တယ်။ဒါနဲ့မကဘူးစိတ်ကြစိတ်ကြွယောဂါဖြစ်တတ်တဲ့သူတွေဖြစ်ကူးတဲ့သူတွေဆိုလို့ရှိရင်နော်ဘိုက်ပိုလာဒီဆိုတာသမားတွေဆိုရင်စိတ်ကြွယောဂါဖြစ်အောင်နှုတ်ဆော့ပြီးတယ်လို့လုပ်ပြနိုင်ပါတယ်။ဒါနဲ့မကောင်စိတ်ယောဂဝေဒနာအခန့်ရှိတဲ့ဆိုရင်အဲ့ဒီအခန့်ရှိတဲ့ယောဂတွေအားလုံးကိုပို့ဆိုးလာအောင်အရေးတက်ခြင်းကတွန်းပို့တတ်ပါတယ်။အဲကျွန်တော်နောက်ထပ်စိတ်ပိုင်းဆိုင်ရာအာဏာတွေပါရှိတဲ့ဆိုရင်စိတ်လိုက်မှန်ပါလုပ်တတ်တဲ့အပြုမူတွေပို့ပြီးတော့လုပ်တတ်တယ်။စိုးရိမ်စိတ်ကြီးညှားလာတတ်တယ်။စိတ်ကြဝေဒနာတွေခံစားရတတ်တယ်။သံတရားလွန်စိတ်ကြီးဖြစ်ပြီးတော့ဂျုံမားလွန်တာတွေပေါ်ပေါက်လာတတ်ပါတယ်။ဒီအပြင်ကြောက်စရာကောင်းတာတော့မိမိကိုယ်ကိုမိမိသတ်သိလိုတဲ့အတွင်း ဝင်နေတတ်တာမျိုးကြီးရှိပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမတော်တဆထိခိုက်မှုတွေပိုများလာတာတို့ဒီဟန်ချက်ထိန်ဖို့ခက်ခဲနိုင်တာတွေအတွက်ရော
ဒီအရေးပြက်တာတွေများလာတဲ့အခါမှာနေခြင်းနေပေမှာမိုက်ခရိုစလစ်လို့ခေါ်တဲ့နည်းနည်းလေးအိတ်တာမျိုးလေးတွေတမီးလေးတွေပိတ်ပြီးတော့လည်းငိုက်ငိုက်ကျသွားတာမျိုးစက္ကန့်ပိုင်းမိနစ်ပိုင်းငိုက်ငိုက်ကျသွားတာမျိုးကြီးဖြစ်တတ်ပါတယ်အဲ့လိုမျိုးငိုက်ငိုက်ကျသွားတာကိုကျွန်တော်တို့တွေကမသိဘူးအတိပဲနဲ့နေခြင်းမှာအဲ့လိုမျိုးဖြစ်လို့ရှိရင်ကျွန်တော်တို့ accident ကြီးဖြစ်တာလို့ချော်လဲတာလို့အနေရည်မျိုးမျိုးဖြစ်တတ်ပါတယ်
ဟုတ်ကဲ့ဆရာရေနောက်ဒီယောဂဘီစနစ်ထိခိုက်တဲ့ပုံနဲ့ပတ်သက်လို့ရော
immune system လို့ခေါ်တဲ့ယောဂဘီစနစ်တွေက cytokine လို့ခေါ်တဲ့အပစ္စည်းတွေကိုထုတ်တာအရေးဝါမှထုတ်နိုင်ပါတယ် cytokine တွေဆွဲမှအဲ့လိုလေပူကောင်းတယ်အဲ့တော့အဲ့လိုမျိုး cytokine တွေမထုတ်နိုင်ဘူးဆိုရင်ခန္ဓာကိုယ်ကပြင်ပဟန်တွေဝင်လာမဲ့ယောဂပိုးတွေမျိုးစုံကိုပြန်ပြီးတော့မတိုက်ဆိုင်နိုင်တဲ့အခြေအနေဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီစီးကြိုနဲ့နှလုံးတို့သွေးတိုးတို့လေ့ကျက်တာပဲဖြစ်စေပုံတွေကိုလည်းဆက်ရှင်းပြပြရစေဆရာကြီ
းဒီသိတာများလာတဲ့အခါမှာခန္ဓာကိုယ်ရဲ့ဒီကော်တီဇောကြီးထွက်များတဲ့တွေ့အင်ဆူလင်ကို cell တွေခန္ဓာကိုယ်တစ်စုတွေကသုံးတဲ့နေရာမှာတောင့်ခံထားတာတွေများလာတဲ့တွေ့အင်ဆူလင်ကိုအသုံးပြုတဲ့အသုံးပြုမှုကမကောင်းမှုဖြစ်တယ်အဲ့တော့တွေးထဲမှာအချိုဓာတ်တွေများလာရင်များလာရင်လည်းစီးကြိုတွေးကြိုတွေလည်းဖြစ်လာစေတတ်ပါတယ်နောက်တစ်ခုကတော့နှလုံးနဲ့တွေးကြိုအဖွဲ့စီအရေးပြက်တာများလာတဲ့အခါမှာခန္ဓာကိုယ်အချိုဓာတ်တွေတွေးပေါင်ရင်းတွေတွေးပြရတယ်ကမောက်ကမဖြစ်လာတယ်ခန္ဓာကိုယ်မှာရှိတဲ့ကြောင်ရမ်းစေတတ်တာတွေပို့ပြီးတော့ဆိုးလာစေတတ်ပါတယ်အဲ့ဒါကြောင့်မလို့ပဲခန္ဓာကိုယ်ကပြက်ရင်ပြင်ရမယ့်အရာတွေမှာနှလုံးကိုတွေးကြိုတွေတို့မှာကောင်းကောင်းပြန်ပြီးတော့ပြင်ဖို့ဒဏ်ရာတွေရှိလို့ရှိရင်ညံ့ကောင်းလာဘူးဆိုတာအေးရွားဘူးလို့ကိုလိုအပ်ပါတယ်အဲ့တော့အေးရွားဘူးဆိုလို့ရှိရင်နှလုံးနဲ့သွေးကြောအဖွဲ့အစည်းမှာလာပြီးတော့ထိခိုက်ကြတော့နှလုံးနဲ့သွေးကြောအဖွဲ့အစည်းမှာယောဂါတွေမျိုးမျိုးဖြစ်စေတတ်ပါတယ်ဒါနဲ့မကောင်း heart attack လို့ခေါ်တဲ့နှလုံးတိုက်ခတ်မှုခံရတာပြီးချုပ်လို့ခေါ်တဲ့လေထက်တာတွေလည်းဖြစ်စေတတ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအေးရပြက်လို့ရှိရင်ဒီပုံမှန်စားဖို့တောက်ပုံကိုထိခိုက်စေပြီးတော့အဝလွန်တာအတွက်တော့ဆရာဒီဟော်မုန်းတွေကမောက်ကမဖြစ်တာကိုအရင်ရှင်းပြခဲ့တဲ့အခါကျတော့နောက်ထပ်ရောရှင်းပြเสียရှိသေးလားဆရာ။
အဲ့တော့အစာကြီးအင်္ဂါစနစ်ပေါ့လေဒီ digestive system မှာဆိုရင်လည်းအဲ့လိုပဲအရေးပြက်တဲ့ခါကျတော့ ghrelin လို့ခေါ်တဲ့ hormone တွေထွက်တယ်။အဲ့တော့ ghrelin လို့ခေါ်တဲ့ hormone ကအဲစားခြင်းစိတ်ကိုနှုတ်ဆွပေးတယ်။အဲ့တော့ပူစားတယ်။သူတို့အများအားပြောတယ်။အရေးပြက်တဲ့သူတွေကညံ့ညံ့ ghrelin တွေထွက်တဲ့အတွက်ညံ့ညံ့မှထပ်ထစားတယ်။ထပ်ထစားတဲ့အတွက်အစာတွေလုံပြီးတော့အဝါတွေကျွန်းသွားတယ်။အဲ့တော့အရေးပြက်တဲ့အတွက်လေ့တင်ခန်းတွေလုပ်ဖို့အတွက်သူမလုပ်နိုင်တော့ပင်ပန်းတယ်။ပင်ပန်းတဲ့အတွက်ခန္ဓာကိုယ်လှုပ်ရှားမှုတွေပိုနည်းလာတယ်။ပူနေလာတဲ့အတွက်ခန္ဓာကိုယ်ကအလေးချိန်ကြီးပိုတက်လာတယ်။ပိုတက်လာတဲ့အပြင်ကြွက်သားတွေဖွံ့ဖြိုးမှုကိုလည်းညှော်နေအောင်လုပ်တလို့ဖြစ်သွားစေပါ
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကဒီလိမ်မူးကိစ္စမှာစိတ်မပါတာနဲ့ပတ်သက်လို့ရော
Endocrine system မှာတော့စိတ်ဆက်ခြင်းနဲ့ဟော်မုန်းတွေထုတ်လုပ်ခြင်းကဆက်ဆက်နေတယ်။အခုမှဆိုရင် testosterone လို့ခေါ်တဲ့ယောက်ျားဟော်မုန်းထုတ်လုပ်တာကျွန်တော်တို့အနည်းဆုံး3နာရီလောက်ဇက်တိုက်အေးဝါဝအိလရာမှတနည်းကြထွက်တဲ့လောက်ထွက်တယ်။ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ RM ပထမဆုံးအရင်အချိန်ကိုရောက်တဲ့အချိန်မှာတချို့ကျွန်းကောင်းကောင်းထုတ်တယ်။အဲ့လိုမျိုးပဲနဲ့မကြခဏနိုးတည်တယ်။အရေးကမွားတော့ဆိုရင်ယောက်ျားဟော်မုန်းထုတ်လုပ်မှုကအနှောက်အယှက်တွေဖြစ်ပြီးတော့အဲ့ဒီဟော်မုန်းကြောင့်ရမယ့်အကျိုးစီးပွားတွေကျွန်တော်မရနိုင်တော့ပါဘူး။ဒါနဲ့မကအောင်အဲ့လိုအရေးပြက်တယ်ဆိုတဲ့ဒီမှာ growth hormone လို့ခေါ်တဲ့ကြီးထွားစေတဲ့ဟော်မုန်းထုတ်လုပ်မှုလာပြီးတော့ထိခိုက်တယ်။သူတစ်ပြင်ကလေးတွေလူမျိုးပေါက်အပြူပေါက်ရွယ်တွေဆိုလို့ရှိရင်ကြီးထွားတဲ့အောင်မကြီးထွားတော့ဘူး။ကျွတ်သားတွေဖွံ့ဖြိုးမှုတွေကြောင့် cell တွေ tissue တွေဖွံ့ဖြိုးမှုတွေအထူးခြားဖြစ်ပါတယ်။ pituitary gland နဲ့ပြီးတော့ growth hormone တွေတက်တိုက်ထွက်နေရမယ်။ဒါပေမဲ့ eight stage နဲ့လေ့ကျင့်ခန်းတွေပုံမှန်လုပ်နိုင်မှဒီ hormone တွေကကောင်းကောင်းထွက်ပြီးတော့ခန္ဓာကိုယ်အတွက်အကျိုးရှိမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအရေးပြက်တာနဲ့ပတ်သက်နေတဲ့ဒီကိုရင်းကစနစ်ထိခိုက်မှုရော
သက်ရှူလမ်းကြောင်းစနစ်မှာလည်း eight stage နဲ့ဆက်ဆက်နေပါတယ်။ညညမှာအသက်ရှူရက်ရက်သွားတဲ့ယောဂမျိုးရှိတဲ့သူတွေဆိုရင်အရေးကမဝတော့ဘူး။အေးတက်တာကြီးများလာတဲ့ခါမှာအဆုတ်ကယောဂဗုဒ္ဓံတွေကိုမခံနိုင်ဘူးအေးမိတာတို့တုတ်ကွေးဖြစ်တာတို့ဆိုတာမျိုးတွေတော်တော်ဖြစ်သလိုကြာလာတဲ့ခါမှာနာတာကြီးအဆုတ်ယောဂတွေမျိုးစုံနဲ့ဖြစ်စေတတ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တစ်ဆက်ပေးနေတဲ့ကြာမာရေးစီစဉ်ကိုမနေ့ဖန်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုနောက်ဆုံးနားဆင်ကြရမယ့်တိုင်းရင်သတင်းမှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့စင်းပြည်နယ်ပလောဝါမြို့တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့အရက်ပတ်ဖွဲ့စည်းတွေကတောင်းဆိုလိုက်ပါတယ်။တမတော်လုပ်ငန်းပိုင်ထုတ်ကုန်တွေကိုဝယ်ယူသုံးစွဲခြင်းမပြုလုပ်ဖို့ကရင်အမျိုးသမီးအစည်းအရုံး KWO ကတိုက်တွန်းထားတယ်ဆိုတာနဲ့စင်းပြည်နယ်ပလောဝါမြို့နယ်မှာဆန်တဲ့ကုန်စည်စီးဆင်းမှုတွေမရှိတော့တာကြောင့်ဒေသခံပြည်သူတွေဟာစာဝတ်နေရေးခက်ခဲနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအင်တာနက်အပိတ်ခံထားရတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့တွေမှာအင်တာနက်လိုင်းဖွင့်ပေးဖို့နဲ့လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့ကာကွယ်စောင့်ရှောက်ပေးဖို့အရက်ဖက်အဖွဲ့အစည်းတရားကျော်ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်ကိုဖေဖော်ဝါရီလ18ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးချင်းပြည်နယ်ငင်းကြမ်းရေးအလို့အဖွဲ့မြန်မာနိုင်ငံဆိုင်ရာတိုင်းသားတောင်တူလေတမားများတပ်မက်ကရှမ်းပြည်နယ်ဘကိုးရွတ်စင်တာအပါအဝင်မြို့အရှူကမန်နဲ့ရခိုင်အရက်ဖက်ဖွဲ့စည်း105ဖွဲ့ကတောင်းဆိုလိုက်တာပါ
တပ်မတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့သပိတ်မှောက်တဲ့အနေနဲ့တပ်မတော်လုပ်ငန်းပိုင်ထုတ်ကုန်မှန်သမျှဝယ်ယူသုံးစွဲခြင်းမပြုလုပ်ဖို့ကရင်မျိုးသမီးစည်းရုံး KWO ကနေအခုလ18ရက်နေ့မှာထုတ်ပြန်ချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်တမရော်အနေနဲ့မြန်မာပြည်အတွင်းမှာရှိတဲ့တိုင်းသားပြည်သူတွေပေါ်မှာလူခုရေးချိုးပေါမှုတွေအခုချိန်ထိပြုလုပ်လျက်ရှိပြီးတမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုဝယ်ယူအသုံးပြုလျင်လူခုရေးချိုးပေါမှုနဲ့တမရော်ကိုအားပေးထောက်ခံရာရောက်တဲ့အတွက်အားပေးဝယ်ယူခြင်းမပြုလုပ်ဖို့တောင်းဆိုခြင်းဖြစ်တယ်လို့ KWO သွင်းမှုနော်ကညောဖောကပြောပါတယ်ဒါပြင်တန်ယုံတွေနိုင်ငံတကာလှူရှင်တွေအနေနဲ့လည်းသူတို့ရဲ့ဝင်ငွေတွေကိုတပ်မတော်စီးပွားရေးလုပ်ငန်းထံမရောက်စေဖို့အတွက်ဝင်ငွေတွေကိုလည်းမူဝါဒအချမှတ်ရေးဆွဲဖို့ကို KWO ကတောင်းဆိုထားပါတယ်
။မွန်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်နေတဲ့လုပ်ငန်းတန်တာကိစ္စတွေရဲ့ရွေးချယ်မှုမူဝါဒအစီအမံတွေကိုသိရှိလိုတဲ့မေးခွန်းနဲ့ဆက်လျင်းပြီးတန်တာလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်လို့အကြတိတက်ရောက်မှုရှိမရှိအကြတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ထံတင်ပြီးစစ်ဆေးသင့်တယ်လို့လွတ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကပြောပါရယ်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်လက်ထက်မှာတန်နာအောင်ကုမ္ပဏီတချို့ကိုဝန်ကြီးချုပ်နေအိမ်မှာရွေးချယ်မှုရှိခဲ့ကြောင်းသတင်းမီဒီယာတွေကို၎င်းကရှင်းလင်းပြောကြားပါရယ်ပြီးခဲ့တဲ့ဗန္နာနှစ်အတွင်းစက်သိန်း100နဲ့အထက်အသုံးပြုရတဲ့စီမံကိန်း၅ခုကိုမွန်ပြည်နယ်အစိုးရကတန်နာမခေါ်ဘဲလောက်ကင်ဆောင်ရွက်ခဲ့ကြောင်းမွန်ပြည်နယ်စည်ရင်စစ်ချုပ်ဒေါ်သိန်းသိန်းဦးကလွတ်တော်ကိုတင်ပြခဲ့ပါရယ
်ချင်းပြည်နယ်ပလောဝမြို့တပတ်ကမ်းမှာရှိတဲ့အောက်မီးလဲဝကျေးရွာမှာဘေဝိုင်လ18ရက်နေ့ည8နာရီကျော်လောက်မှာလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်အသက်14နှစ်အရွယ်6တန်းကျောင်းသားတို့တိခိုက်တံရရရှိပြီးပလဝမြို့ပြည်သူစေယုံကိုစေကူသမှုခံယူနေရပါတယ်။တံရရရှိသူဟာအောက်မီလက်ဝချေးရွာနေဥဖွေလောသားမောင်ကျော်သေးဦးဖြစ်ပြီးတော့ညာ၈နိုင်ကျော်လောက်မှာလက်နက်ကြီးကြီးကြားရပွားကွဲလို့ကြီးစံပိုင်းစားကြောင့်ဥကောင်းထိမှန်ခဲ့ပါတယ်။အဆိုပါလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်အောက်သဲမဝချေးရွာသားတွေဟာကြောက်လန့်ပြေးနေရပြီးအဲ့ဒီညကလေးကပလဝမြို့ကိုရွာလုံးကျွတ်ထွက်ပြေးခဲ့ရတယ်လို့လဝသေးရခံတွေကပြောပါတယ်
။ချက်ပင်နယ်တောင်ပိုင်းလဲချားမြို့နယ်ထဲမှာကြောက်မီတွေတူးဖော်ရေးအတွက်ဝမ်ပန်ပီတူးစစ်ကနေဒေသခံရွာသားတွေကိုခေါ်ယူဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကလဲချားမြို့နယ်အတွင်းနှောင်ရဆိုင်ရွာနယ်ဝမ်ပန်ရွာကြားမှာကြောက်မီတွေတူးဖော်ဖို့အတွက်ဝမ်ပန်ပီတူးစစ်ခေါင်းဆောင်ခူဒေါနာကိုတိုင်ရွာသားတွေကိုနှောင်ရဆိုင်ဘုံကြီးကျောင်းမှာခေါ်ယူတွေ့ဆုံဆွေးနွေးခဲ့တာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဒေသခံအိုက်ကြိုင်းကပြောပါတယ်။ဝမ်ပန်နဲ့နှောင်ရဆိုင်ရွာကရွာသားတွေကတော့ကြောင်မီတွေးကြောင့်တဘာဝပတ်ဝန်းကျင်နဲ့စိုက်ပျိုးရေးအတွက်မြင့်ရင်ချောင်းရင်ထိခိုက်မှာကိုစိုးရိမ်နေကြောင်းသဘောမတူနိုင်ဘူးလို့ပြောဆိုခဲ့ပါတယ်။တကယ်လို့ဒေသခံတွေသဘောမတူရင်တက်ဆိုင်ရာအစိုးရဌာနစီမှာစတင်ပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြည်သူ့စစ်ခေါင်းဆောင်ကပြောဆိုကြောင်းအိုက်ဆိုင်ကပြောပါတယ်။လွိုင်တန်းလျန်းဌာနချုပ်ကနေခွဲထွက်ပြီးအစိုးရတပ်ထံမှလက်နက်ချခဲ့တဲ့တပ်မဟာခွန်9ရဲ့အတွင်ပြောင်းပြည်သူ့စစ်တပ်ဖွဲ့ဖြစ်ပါတယ်။
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာစစ်တပ်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပုံမပြင်းထန်လာတဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလောဝါမြို့နယ်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုပြေးဆွဲနေတဲ့လိုင်းဆွဲဆက်လေတွေမပြေးဆွဲတာအခုဆိုရင်နှစ်ပတ်ကျော်လာပါပြီ။ဒါကြောင့်ပလောဝါမြို့နယ်မှာဆန်တဲ့ကုန်စည်စီးဆင်းမှုမရှိတော့တာကြောင့်ဒ
ဒေသခံပြည်သူတွေဟာစာဝတ်နေရေးခက်ခဲတဲ့အခြေအနေဖြစ်နေရပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ပေးထားပါတယ်ပြည်ထောင်စုဖြစ်ပွားလက်စားမိုင်းကဆက်လို့ကြောက်တော်ဖက်ကနေပလောဝမြို့နယ်ကိုစာနဲ့တခြားလူ၃ကုန်စားတောက်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတော့တာကြောင့်အခုလက်ရှိမှာဆန်းဆိုင်အများစုကရောက်เสียဆာမရှိတော့ပဲဆိုင်ပိတ်ထားရပြီးတခြားစားတောက်ကုန်နဲ့
ပလဝမျိုးပေါ်မှာကြက်ဥတထောင်ဖိုး၄လုံးဓာတ်စီတကာလံ၁000ကျော်ကွန်ရွတ်တပိတ်တာ၁000ကျက်အထည်မြင့်တက်သွားခဲ့ပြီးတကယ်လို့ဆက်လီလိုင်းတွင်အမြန်ဆုံးပြန်မပြေးဆွဲနိုင်ဘူးဆိုရင်ရပ်ပိုင်းအတွင်ရိတ်ခါတွေပြတ်လာသွားနိုင်တယ်လို့လည်းသူကပြောပါတယ်။ကြောက်တော်နဲ့ပလဝမျိုးအကြာကလတာနှစ်ကျောင်းအတိုင်းပြေးဆွဲနေတဲ့လိုင်းဆက်လီသမားတွေဟာတိုက်ပွဲကြောင့်မတော်လာရေးကြတာဖြစ်တယ်
ပလဝမျိုးနေဟာရခိုင်ပြည်နယ်ကြောက်တော်ဘက်ကစာနယ်ကုန်စည်တွေကိုအဓိကမိခိုအားထားနေရပြီးရေလမ်းကြောင်းကိုအဓိကအသုံးပြုကြပါတယ်လက်ရှိမှာတော့ညမထွက်ရအမိန့်ထုတ်ပြန်ထားပြီးအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတဲ့အခြေအနေတစ်ခုဖြစ်နေပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာရှိတဲ့လုံဆုစစ်ဆောင်စခန်းကစစ်ပေးဆောင်တွေနေရပြန်ရေးမဖြစ်နိုင်သေးတာကြောင့်အခြေချနေထိုင်နိုင်ရေးမြေနေရာတစ်ခုစီစဉ်ပေးဖို့စစ်ဆောင်တွေကတောင်းဆိုခဲ့ပါတယ်။အမည်ရစုစည်းချက်ကိုနိုင်ငံအင်ကတင်ဆက်ပေးပါမယ်ရှင်။ကချင်ပြည်နယ်ပူတာအိုမြို့မှာရှိတဲ့လုံဆုစစ်ဆောင်စခန်းမှာလူရေနေရာချစ်ဆက်ကျော်ရှိနေပြီးအများစုကမူလနေရ
ကျွန်တော်ကဥပုံထိန်ကပြောပါတယ်။ငါတော်လေးခက်မှန်တဲ့လူမူလာဒေတာကိုပြန်ဖို့ဆိုတာတော့ဆင်မှာ။ဘာကြောင့်လဲဆိုတော့တို့ကအဲ့ဒီတို့ရွာကိုသွားမယ်လမ်းကရေချောင်းတလမ်းကြီးရှိတယ်။အဲ့တော့ခုနပြောသလိုပေါ့။အဲ့ဒီဒီလမ်းဆက်လေစိတ်ကတို့စိတ်မှာကြတော့တို့ကတက်စကန်တီဟာတိတ်မစားသေးဘူး။ပြီးတော့အိမ်ဆက်စကန်ကလေးဘယ်လိုခေါ်မလဲ။ကြံဖြေပေးမယ့်ပုံမပေါ်ဘူးလေတော့။ဒါကြောင့်တို့ ေတောင်းထားတာရှိတယ
်။တချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ရုံးချုပ်ကိုဖေဖော်ဝါရီလ6ရက်နေ့ကစစ်ဆောင်တွေအတွက်မြေနေရာစီစဉ်ပေးရေးပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရထံတင်ပြပေးရန်တောင်းဆိုထားတယ်လို့ဥဖုံထိန်ကပြောပါတယ
်။ကျွန်တော်တို့ကတော့ဒီ KPC ဆိုင်ရာနေရာအများပိုင်းကလို့ကြီးတယ်ဆိုတော့ကျွန်တော်တို့ကလည်း KPC ကိုစာတင်ထားတယ်ဟိုကြီးချုပ်အနေနဲ့မြေနေရာပေးဖို့အတွက်တောင်းဖို့ပေါ့နော်။
လုံစုတ်စိတ်ချောင်စကမ်းမှာအိမ်တော်စု60စုရှိပြီးလူရည်280ကျော်နဲ့ကလေးငယ်နဲ့တက်ကြီးရွယ်ဦးအယောက်150ထက်မှရှိနေတယ်လို့စကမ်းတာဝန်ရှိသူတွေကပြောပါတယ်။လုံစုတ်စိတ်ချောင်စကမ်းကစစ်ဆောင်တွေကတော့ပူတာအိုခရိုင်တွင်းမှာရှိတဲ့မြို့နယ်၃မြို့နယ်ဖြစ်တဲ့မချမ်းပေါ်ပူတာအိုခေါလံဘူးမြို့နယ်တို့ကမပြုံးကြီးရွာအင်္ဂါကားကြီးရွာအင်ဖြီကားကြီးရွာဖကန်းရံကြီးရွာနဲ့နင်းတန်ကောင်ကြီးရွာတို့ကရွာသားတွေဖြစ်ကြပါတယ်။မချမ်းဘောမြို့နယ်အင်္ဂါကားကြီးဝါနယ်စစ်ဆောင်လာတဲ့တော်သူမိုင်ကတော့
ကျမတို့ကခေါက်ဖက်ပြန်မယ်ဆိုနေနောက်ရောအဲ့လိုမျိုးပဲစစ်ဖြစ်လာမှာကိုကျမတို့ကအမေရန်တွေးမိတယ်ဒီမှာအဲ့လိုမျိုးခြံတွေပေးတော့ဒီမှာနေတော့အခုအဆင်ပြေတာပေါ့
လုံစုတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဆောင်တွေဟာ2013ခုနှစ်ကတည်းက၎င်းတို့ရဲ့နေရကြီးဝါတဲ့နဲ့အနေနဲ့တော့တမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့စီရေးသိမ်းမှမှုတွေကြောင့်နေရဆုတ်ခွာထွက်ပြေးလာကြတာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့တွေမှာအင်တာနက်လိုင်းဖွင့်ပေးဖို့နဲ့လက်နက်ကင်ပရိပတ်ခါတွေဖြစ်ပွားနေတဲ့ဒေသတွေမှာကလေးတငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့ကာကွယ်စောင့်ရှောက်ပေးဖို့အတွက်အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။
တော်ရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေပတ်စင်တင်ဆက်သွားမယ့်တရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ် မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅အထိစံငါးမိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္ဂနွေနေ့မှာဗဟုသုတပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကို
စဉ်စားကနေစာရေးအကြံပြုနိုင်ပါရဲ့ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပြည်ရေးကနေထုတ်လွှင့်ပေးနေတဲ့ကြာသပတင်းနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ကြပါလေရှင်အခုဒီကနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင်
။ဒီဥနိုင်ငံတွင်မှာ COVID-19 ရောဂါကြောင့်သေဆုံးသူအရေအတွက် 2,100 ကျော်လာပြီးကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ကလည်းတရုတ်နိုင်ငံထဲမှာကိုပဲ 9,400 ကျော်ရှိလာပြီးတဲ့နောက်နောက်ထပ်ပိုးကူးစက်သူအရေအတွက်ပထမဆုံးအကျဉ်းချုပ်ကျဆင်းသွားတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာဗိုလ်ဒူးနေက394ယောက်ပဲရှိခဲ့တယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ဒါကြောင့်အင်္ဂါနေ့က1949ယောက်ထပ်ပြီးကူးစက်ခဲ့တဲ့အရေအတွက်နဲ့နှိုင်းယှဉ်ရင်ပထမဆုံးကြိမ်အရေအတွက်အများဆုံးကျဆင်းသွားတာဖြစ်ပါတယ်။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုဇာပြုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်မဲဆွယ်နေသူတွေရဲ့ဗိုလ်ဒူးနေညဒီဗရာပြည်နယ်စကားစစ်ထိုးပွဲမှာကိုယ်စီလောင်း6ဦးကြားတယောက်ပေါ်တယောက်အခြေတင်ထိုးနှက်ဝေဖန်ကြပါတယ်။အဲ့ဒီထဲမှာမှနယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်ကိုဂျန်နဲ့သမ္မတကိုယ်စီလောင်းတွေအဓိကဝေဖန်ထိုးနှက်ကြတာပါ။အခုစကားစစ်ထိုးပွဲဟာမစ္စတာဘလူးမ်ဘတ်ပထမဆုံးပါဝင်တဲ့စကားစစ်ထိုးပွဲလည်းဖြစ်ပါတယ်။ကွာဘောကချမ်းသာဆုံးလူပုဂ္ဂိုလ်တွေရဲ့နံပါတ်7အဆင့်မှာရှိတဲ့မြို့တော်ဝန်ဘလူးမ်ဘတ်ကမဲဆွယ်စည်းရုံးရဲ့အတွက်သူ့ကိုယ်ပိုင်ငွေတွေကနေရာမုံငွေဒေါ်လာ300,000နီးပါးသုံးစွဲပြီးဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်အောင်ငွေနဲ့ဝယ်ယူနေတယ်လို့ဝေဖန်ကြတာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ကွန်ပေယိုနဲ့ဆော်ရီဘင်ဆော်မွန်တို့ဒီကနေ့ရီယာမြို့တော်မှာပြည်ဆောင်ပြီးအီရန်နိုင်ငံကြောင့်ဖြစ်လာတဲ့လူမျိုးရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ဝန်ကြီးပွန်ပေယိုကသူ့အနေနဲ့အီရန်နိုင်ငံနဲ့ဆက်စပ်ညီနိုင်ဖို့အစီအစဉ်ရှိပေမဲ့အလင်းစလို့မဟုတ်ဘူးလို့ဆော်ရီဘီနဲ့မတွေ့ခင်တည်းမှာတင်တော့တွေကိုပြောခဲ့ပါတယ်။ဂျာမနီနိုင်ငံဟာနောင်မျိုးကပြစ်ခတ်မှုတွေအတွက်အများရှိသူဟာလက်ရရင်အစွန်းရောက်ဝါဒီလူမျိုးရေးမုန်းကြီးတဲ့စိတ်အခြေခံနဲ့လုခဲ့ရဲဆိုတာအထောက်အထားအတော်များများရထားတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကဒီကနေ့ပြောပါတယ်။အစိတ်ဖြစ်တောက်တက်တွေဟာဂျာမနီလူ့အဖွဲ့အစည်းတွေမှာရှိနေတဲ့အကြောင်းဝန်ကြီးချုပ်အန်ဂလာမာကဲကသတိပေးပြောဆိုပါတယ်ခင်ဗျာ။
ကျပါပရင်းနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Testar Windirat ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းလိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.